ကျင်းသား၄ဦးသေဆုံးပြီး၂ဦးထိခိုက်ဒဏ်ရာရရှိစေခဲ့တဲ့မေလ၈ရက်နေ့ညကရွှေဘိုထောင်စူပူမှုမှာထောင်ပိုင်ကိုယ်တိုင်လုပ်ခဲ့တာလို့အကျဉ်းသားတချို့ကဝန်ခံပြောဆိုတာရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။လက်တလုံးမှာတော့ထောင်စူပူမှုကိုလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့ဖြစ်ရပ်မှာပါဝင်သူတွေကိုအရေးယူထားတယ်လို့သိရပါတယ်။လူမှုကွန်ရက်မှာဖုန်းနဲ့တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အကျဉ်းသားအပါအဝင်အကျဉ်းသား6ဦးနဲ့အကျဉ်းတော်ဝန်ထမ်း2ဦးကိုထောင်6လစီကြာခံဖို့မနေ့ကအမိန့်ချမှတ်လိုက်တဲ့အပြင် Electronic App ဥပဒေနဲ့အရေးယူဖို့လည်းစစ်ဆေးနေတယ်လို့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးက RFA ကိုဒီနေ့ပြောလိုက်ပါတယ်
လိုက်လွင်တဲ့လူတွေရောအဲနဲ့ပတ်သက်တဲ့အကျဉ်းသား6ယောက်ပေါ့အကျဉ်းသား6ယောက်ကိုတော့မနေ့ကတော့ထောင်6လစီစတယ်ကျင်းဦးစီးဝန်ထမ်းလည်း6လကြာအဲကျန်တဲ့လိုက်လွင်နေခဲ့တဲ့ online ပေါ်တင်တဲ့အခါကျတော့ဒါကတော့ electronic app သူတို့တော့အခုလောလောဆယ်33ကာဤလာပါလို့မေးဆွဲဖို့အတွက်လုပ်နေတယ
်အကျဉ်းထောင် app ဥပဒေပုံမှန်40နှစ်အရထောင်နှံ6လစီမနေ့ကချမှတ်လိုက်တာဖြစ်ပြီးကြန့်ရှိနေတဲ့ပြစ်မှုတွေအတွက်စစ်ဆေးမှုတွေပြုလုပ်နေပြီးနောက်3ရက်အတွင်းမှာအကြောင်းစုံကိုသိရမယ်လို့ပြောပါတယ်မေလ9ရက်နေ့ကစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကစူပူတဲ့အကျဉ်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံခြင်းမှာထောင်နှင်းစူပူဖို့အတွက်ထောင်ပိုင်ကိုယ်တိုင်ပြုလုပ်ခိုင်းတာလို့အကျဉ်းသားတွေကပြောခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့ဦးမင်းထွန်းစိုးကညင်းဆိုလိုက်ပါတယ်
ထောင်ပိုင်ကြီးကတော့အခုဟို common pain နေကြတာတော့ထောင်ပိုင်စူခိုင်းလို့စူတယ်ဆိုတဲ့ဟာမျိုးတော့ကြားနေရတာပေါ့နော်ကိုဒုက္ခရောက်မဲ့လို့ကိုသေးတူးမဲ့လို့ကညီလို့ပါမလားလို့ကိုကတော့မလုပ်ဘူးလေမြေပါကမင်းစူကြပြူကြဆိုတော့ဘ누구ကပြောမှလဲမဖြစ်နိုင်တာကြီးအမေရမင်းတို့ထူကြကွာပူကြကွာဆိုတော့ဘသူကပြောမှန်လေ
တိုင်းဝင်ကြီးကျုံးနဲ့အကျဉ်းသားကိုယ်စားလှယ်တွေတွေ့ဆုံခြင်းမှာသတင်းယူခဲ့တဲ့မန္တလေးအခြေစိုက်သတင်းတော်တဦးကအကျဉ်းသားတွေထွက်ဆိုခဲ့တယ်ဆိုတာမှန်ကန်ကြောင်းပြောပါတယ်ထောင်စုပူမှုတွေနဲ့ပတ်သက်လို့အဓိကတာဝန်ရှိသူတွေဟာထောင်ပိုင်သာဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်တို့ကြုံရတော့နော်ထောင်ပိုင်ကြီးကဒီစူပူမှုကိုအားပေးပြီးဖြစ်စေမှာအားပေးပြီးဖြစ်စေသူအုပ်ချုပ်နေရခိုင်မှာသူကတာဝန်မကင်းပါဘူးအဲ့တော့ထုံးလာတော့ထောင်စုပုလူဖြစ်တဲ့ထောင်မရမဖြစ်မနေနော်ဌာနဆိုင်ရာအရေးယူမှုတစ်ခုတော့တွေ့ကြုံရတတ်ပါတယ
်ရွှေဘိုထောင်အပါဝင်အကျဉ်းထောင်6ခုမှာဇက်တိုက်ဆိုသလိုစူပူမှုဖြစ်ပွားခဲ့တာဟာသွေးထိုးလှုပ်ဆော်မှုတွေရှိနေတာကြောင့်လို့ယူဆကြောင်းဒါကြောင့်ထိရောက်စွာစုံစမ်းစစ်ဆေးဖော်ထုတ်သွားမယ်လို့နိုင်ငံတော်သမ္မတရုံးကမေလ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်အကျဉ်းဦးစီးဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းဆိုကတော့
သူတို့ဆီကတော့သူကဘယ်လိုဖြစ်ဖြစ်ကွာတန်းသူကိုခွင့်ရရဖို့တည့်ရပဲပဲနှစ်ရပဲအလုံးခံစားကျင်တာဒါတွေကဘာမှနောက်ကလှုပ်ဆော်တဲ့ကိစ္စတွေကဘာမှမပါဘူးဒါသူတို့စီကဖြစ်သွားတဲ့ဟာပဲ
NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအစိုးရရဲ့စုံစမ်းဖော်ထုတ်မဲ့လုပ်ငန်းစဉ်မှာအမှန်တရားပေါ်ပေါက်ပါမလားဆိုတာတန်တရားရှိကြောင်းပြောပါတယ
်အဲ့တော့အထောက်အထားတွေတက်သေးတွေတော့ဒီတက်သေးတွေအထောက်အထားတွေရှာရမှာလေနော်ဒီအာဏာပိုင်တွေရဲ့လွှမ်းမိုးမှုမပါအောင်ဒီတိုက်ပြီးတော့မှန်လို့အဖြစ်မှန်လို့ဖော်ထုတ်ရပါမယ်ဖော်ထုတ်ပြီးတော့မှဘာလုပ်ရမယ်ဆိုတာကိုဒါသက်ဆိုင်ရာအုပ်ချုပ်ရေးဖွင့်ပြရမှာဖြစ်ပါတယ်ခင်ဗျအမှန်တရားပေါ်ပေါက်ပါမလားဆိုတာတော့ကျွန်တော်တန်မြင်ရရှိကြပါတယ်လွတ်လပ်ပွင့်လင်းစွာစုံစမ်းစစ်ဆေးခွင့်ပြုခြင်းအဖြစ်သူအမှန်တမ်းလုံတောင်းကြောင်းကိုတက်သေးပြရင်တော့တစ်ဖက်လုံးအတွက်အကောင်းဆုံးဖြစ်မှာပါခင်ဗျ
ထောင်စုပူမှုတွေနဲ့ပတ်သက်လို့စစ်ဆေးအရေးယူဆောင်ရွက်နေတာတွေကိုသိရှိနိုင်ဖို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေစီကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းပေမဲ့အစည်းအဝေးရှိနေကြောင်းသာဖြေကြားပါတယ်ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိတဲ့အချင်းဦးစီးဌာနရဲ့တာဝန်လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်အဲ
ကျွန်တော်လည်းဒီဘက်မှာအားနဲ့ပတ်သက်ပြီးတက်မတော်နဲ့ခဏခဏပြောပြီးပြည်ထောင်စုဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဌာနတွေကျွန်တော်တို့ကခြေခံဥပဒေအရပေးထားတဲ့တာဝန်နဲ့တက်မတော်ကြီးကျွန်တော်တို့တမ္ပလီလောက်ဆုံးပဲဒီလေဝင်ကြီးကိုကျွန်တော်ဝါနေပေါ်ကတမ္ပလကာကွယ်ဥယျာဉ်ကအပြီးစီးရင်ပေးရတာရှိတယ်အမှန်နဲ့အဲ့ဒီအဲနောက်တစ်ခုကတော့ကျွန်တော်တမ္ပကံအဖွဲ့အစည်းများအားလုံးကတမ္ပလရဲ့ကုလမှုအောက်မှာရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတယ်တဟုတ်တော့ကျွန်တော်ကဒီလေဝင်ကြီးဌာနအနေနဲ့ဒီလေကြီးအနေနဲ့ကတော့လှုပ်ဆောင်ချက်တွေအားလုံးပေါ့ဒီလေဝင်ကြီးဌာနနဲ့လှုပ်ဆောင်ချက်တွေအားလုံးကြီးသိုးရရဲ့ကုလမှုအောက်မှာပဲလှုပ်ဆောင်တာဖြစ်ပါတယ
်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမ္ပကများအဖွဲ့ချုပ်ဝင်ဟောင်းတဦးဖြစ်တဲ့ကိုမင်းသွေးတက်ကထောင်စုရတာဟာထောင်အာဏာပိုင်တွေရဲ့လစ်လျူရှုမှုကြောင့်ပုံမူကြီးသွားတာဖြစ်ကြောင်းပြောပါတယ်
။ထောင်တစ်ထောင်မှာထောင်စုဖို့ဆိုတာတော်တော်လေးခဲရဲမှာဒီလိုမျိုးပြည်ရှင်တွေတစ်ထောင်မိတစ်ထောင်စုတာမျိုးဆိုတာကအဲအင်းကြီးဆိုတာပြည်ထောင်ဝင်ကြီးဌာနအောက်မှာရှိတယ်ပေါ့။အဲအကြောင်းသူတို့ရဲ့ညွှန်ကြားချက်နဲ့ထောင်ပိုင်တွေကသူ့လူတွေရှိတဲ့တိုင်းကြီးတွေထဲမှာသူ့ကိုယ့်လူကိုကြောက်ပြေးလိုက်တာနဲ့အဲထပြီးတော့ဖြစ်ဖို့လွယ်တယ်ပေါ့လေ။အာဏာပိုင်ကချက်ချင်းစဖြစ်တဲ့အချိန်မှာပြည်လူရှုလိုက်တာနဲ့ပုံကြီးကြေကနာကြီးမှာပဲ။ဒါကြောင့်မို့ကျွန်တော်တော့ထောင်နာပိုင်ရဲ့ပြည်လူရှုမှုကြောင့်ပြည်ကနာပုံကြီးရတယ်။အဲဒီဟာသူတို့ရဲ့ကျုံ့ဆော်ချက်တစ်စိတ်တစ်ပိုင်းပါတယ်လို့ယူဆပါတယ်။
မေလ၈ရက်နေ့ကစပြီးစကိုင်းတိုင်းကကလေးအချင်းထောင်နဲ့ကရင်ပြည်နယ်ဖန်အချင်းထောင်တို့စုပူခဲ့ကြပြီးမေလ၉ရက်နေ့မှာတော့ရွှေဘိုအချင်းထောင်ပသိမ်အချင်းထောင်မြကြီးနားအချင်းထောင်တဝဲအချင်းထောင်နဲ့ပဲခူးတိုင်းကတာယာဝတီအချင်းထောင်တို့ဟာနိုင်ငံတော်တမရလူငယ်ချမ်းသာကွင်းနဲ့ပတ်သက်ပြီးဒန်းတူအခွင့်အရေးရဖို့တပြိုင်တည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်အောင်သိန်ခါပါ